ီတစ်ပတ်နှုတ်ပြတ်တာအတွေ့ယူစရာအစီအစဉ်ကနေစိတ်မချမ်းမြေမှုကိုတင့်ဖာတာကုသပါဆိုတဲ့အကြောင်းလေးကိုပြောပြချင်ပါတယ်။စိတ်ဆင်းရဲနေသူတွေသတိပြုရမှာကစိတ်ချမ်းသာနေသူတိုင်းအမြဲတမ်းကြိုးစားရုန်းကန်နေကြသူတွေကြီးဖြစ်တယ်ဆိုတာကိုမှတ်သားစေချင်ပါတယ်။အပြည့်ပြည့်လေးတစ်ခုကိုပြောပြတဲ့အခါမှာစိတ်တက်ခွန်အားအတွက်အတူယူခြင်းဖြင့်ဘဝကိုကြံ့ကြံ့ခံရပ်တည်နိုင်ကြဖို့ဖြစ်ပါတယ်။ကျွန်တော်တို့ဇနီးမောင်နှံအတွက်အင်မတန်စိတ်မချမ်းမြေ့စရာအဖြစ်နဲ့ကြုံခဲ့ရပါတယ်။ကျွန်တော်တို့ရဲ့ခါလေသားလေး round ခါလေးဟာလူလောကကြီးနဲ့နယံချပြီးလူသားကဘာရဲ့အပြင်ဘက်ကိုရောက်နေတယ်လို့မျိုးဖြစ်နေပါတယ်။ကလေးတွေဖြစ်ပွားတဲ့စိတ်ယောဂတွေထဲမှာအဆိုးဝါးဆုံးဖြစ်တဲ့ငါစိတ်ဆွဲယောဂဆွဲကတ်နေကြောင်းသိခဲ့ရပါတယ်။ဒါကြောင့်မျောလင်းချက်လုံးဝမရှိပဲကုသလို့မရတဲ့စိတ်ဝေဒနာယောဂတလေဖြစ်တယ်လို့တတန်တဲထွက်ကြပါတယ်။ဒီယောဂါကိုစိတ်ယောဂါပါရဂူတွေကဘလို့မှကုသလို့မရတဲ့ယောဂါလို့သတ်မှတ်ခဲ့ကြပါတယ်။သူ့ရဲ့ယောဂါပုံစံကတူတယ်အမြဲတမ်းငြိမ်သက်စွာနဲ့တစ်နေ့လုံးထိုင်နေတတ်ပါတယ်။အစာလဲမစားစီဝန်းလဲမသွားတနည်းကုန်ငုတ်တုတ်ပါပဲတယောက်ယောက်ကသွားလှုပ်မှလှုပ်ပါတယ်သူမြင်ရတဲ့အရာတိုင်းကိုလည်းမလွတ်တန်းအကြကြီးကင်ထားတတ်ပါတယ်တခါတလေမှာတော့သူ့လက်ချောင်းလေးတွေကိုကင်ပြီးပြုံးနေတတ်ပါတယ်စကားပြောဖို့ဆိုတာဝေလာဝေးလက်ဟန်ချင်လေးနဲ့တော့ဆက်သွဲမလို့ဘသူကိုမှလည်းမကြည့်ဆွမ်းအားနားမကြားဒုက္ခိတလေးအဖြစ်နဲ့တူတယ်ငငိမ့်တက်တက်ထိုင်ပဲနေပါတယ်တိုင်းပြည်လုံးမှာရှိတဲ့စိတ်ယောဂအထူးကုပါရဂူတွေစီသူ့ကိုပြသခဲ့ကြပါတယ်။ကုထုံအမျိုးမျိုးနဲ့လည်းကုသခဲ့ကြပါတယ်။ဆရာဝန်တွေရဲ့အဆိုအရသားလေးကိုဘယ်သူနဲ့မှမတွေ့စေဘဲနံရံလေးပဲကာထားတဲ့အခန်းထဲထည့်ထားဖို့ဖြစ်ပါတယ်။ကျွန်တော်တို့ဘလို့မှမလုပ်နိုင်ခဲ့ကြပါဘူး။နောက်ဆုံးတော့ဆရာဝန်တွေရဲ့ကောက်ချက်နဲ့အကြံပြုချက်တွေကိုဥပခာပြုပြီးကျွန်တော်တို့ဖာသာကျွန်တော်တို့ပုံစံနဲ့စိတ်တိုင်းကျသားလေးကိုပြုစုပျိုးထောင်ပေးဖို့တန်တိတ်ထန်ချခဲ့ကြပါတယ်။သားလေးရဲ့အခြေအနေပိုဆိုးလာမလားကောင်းလာမလားဆိုတာကတော့ကြိုတင်မန်းဆလို့မရပေမဲ့လက်ရှိအတိုင်းဘာမှမလုပ်ဘဲနေတာထက်စူးစမ်းကြည့်တာကပိုသင့်တော်မယ်လို့ယုံကြည်ခဲ့ကြပါတယ်ကျွန်တော်တို့ကသားလေးကိုတလေးတစားဆက်ဆံကြရမယ်ကျွန်တော်တို့လိုချင်တဲ့ပုံစံကိုနိုင်လို့မင်းထက်အမိတ်မပေးဘဲသူနဲ့အတူနီးမျိုးစုံနဲ့ဝိုင်းဝန်းလှုပ်ဆောင်ကြရင်ချစ်ချစ်ခင်ခင်နဲ့မေတ္တာပြထားပြီးတရင်တနည်းစကားဖောင်ဖွဲ့စာရီပုံတွေဖက်ပြရင်သူ့ကိုနုံနိုးကြကြဖြစ်နေတဲ့အချိန်တွေမှာတက်တက်ကြွကြွအတူတူနေထိုင်ဖို့အတွက်စဉ်းစားပြုမှုနေထိုင်ခဲ့ကြပါတယ်။သူ့ကိုနှီးမျိုးစုံနဲ့မေတ္တာပြပြီးနှွေးထွေးစွာဆက်ဆံပြောဆိုကြတယ်။အနည်းဆုံးတစ်ပတ်ကိုနာရီပေါင်း80ခန့်သားလေးနဲ့ဖက်လက်တကင်းနေထိုင်ခဲ့ကြပါတယ်။သားလေးကိုသူလှုပ်ချင်တာတွေကိုအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ပေးခဲ့ကြတယ်။သားရဲ့အခြေအနေကတိုးတက်မှုနေကွေလွန်းလာပါတယ်။သူ့ရဲ့၈နှစ်အရွယ်၅နှစ်အရွယ်အမများကလည်းစူးစားပြီးစကားပြောကြကစားပေးကြပါတယ်။ရှစ်လကြာစူးစားပြီးချိန်မှာတော့မျောလင့်ချက်မရှိတော့ဘူးဆိုတဲ့သားလေးဟာအမတွေနဲ့အတူဆော့ကစားတက်လာပြီးစကားတွေပါပြောလာပါတော့တယ်။ချစ်စရာကောင်းပြီးညံရီကျွဲတဲ့ကလေးလေးဖြစ်လာခဲ့တယ်။အရွယ်နဲ့မလိုက်အောင်တွက်လက်ချက်ချတဲ့ကလေးအဖြစ်ပြောင်းလဲလာခဲ့ပါတယ်။ဆေးပညာရှင်တွေစိတ်ယောဂပါရဂူတွေကြိုတင်ပြောပြခဲ့သလိုဆွမ်းအားနားမကြားဒုက္ခိတလေးအဖြစ်နဲ့ညီကုံချုပ်ရမယ်ဆိုတာမမှန်တော့ပါဘူး။သားလေးရဲ့ရင်မောတန်ချစ်ပွဲစကားတွေနဲ့တေးဆိုတန်တွေကကျွန်တော်တို့အိမ်ကိုလွမ်းမိုးလို့နေပါပြီ။စာချက်တန်တညံညံကိုတောင်ကြားနေရပါပြီ။တချို့ကတော့ပြောက်စီဆရာကိုတော့တွေးခဲ့လေသလားလို့တော့တအံ့တော်မေးလာကြပါတယ်။တချို့ကလည်းလူတန်းမှာတယောက်ဖြစ်တဲ့အဖြစ်ဆန်းလို့ပြောခဲ့ကြပါတယ်။တကယ်တော့ကျွန်တော်တို့မိသားစုကသားလေးအပေါ်ထူးထူးကဲကဲလှုပ်ဆောင်မှုတွေပြုခဲ့ကြတာမရှိပါဘူး။အိမ်တော်စုအတွင်းမှာမြစ်တာအပြေးဝထားပြီးတဦးနဲ့တဦးချစ်ချင်းခင်ခင်ရိုင်းမင်းခဲ့ကြတာပဲဖြစ်ပါတယ်။မိသားစုလိုက်စိတ်ရှည်လက်ရှည်ကြိုးပမ်းမှုပဲဖြစ်တယ်။အရင်ကသားလေးကိုကြည်ပြီးစိတ်မချမ်းမြေ့စရာမရှိတော့ပါဘူး။ဆေးပညာရှင်တွေပြောခဲ့သလိုစိုးရွံပြီးတောကပွားမနေပဲကျွန်တော်ဘာသာတန်ဋိထန်ချပြီးဆုံးဖြတ်စူးစမ်းခဲ့ကြတာဖြစ်ပါတယ်။မိသားစုတိုင်းကြာရအခန်းကဏ္ဍကနေကိုစီကိုငါတက်ညီလက်ညီစုပေါင်းစူးစမ်းပြီးအခွင့်အလန်းခေါင်းကိုစောက်ကင်ခဲ့ကြတာပဲဖြစ်ပါတယ်။ကျွန်တော်ရဲ့ဇနီးတွေပါသားလေးမမွေးခင်ကတည်းကစိတ်မချမ်းမြေ့စရာအခြေအနေရင်ဆိုင်ရတဲ့အခါ ကျော်ဖြတ်နိုင်မဲ့နေတွေကိုဖတ်ရှုလေ့လာခဲ့ကြပါတယ်။ရွေးချယ်ပိုင်ခွင့်တသနာကိုကျွန်တော်တို့ဇနီးမောင်နှံကသဘောကျခဲ့ကြတယ်။ရွေးပိုင်ခွင့်တသနာကတော့လူသားတဦးစိတ်မချမ်းမြေ့စရာနဲ့ရင်ဆိုင်ရတဲ့အခါမျိုးမှာအလွန်အသုံးတည်ပါတယ်။ရွေးချယ်ပိုင်ခွင့်တသနာရဲ့ပထမဆုံးအဆိုကတော့မိမိနဲ့ထက်တူသူတစ်ပါးပေါ်မှာမေတ္တာထားရပါမယ်။ ကျွန်တော်တို့မိသားစုအဖို့ကတော့မေတ္တာတရားကြောင့်အခုလိုပျော်ရွှင်တဲ့တည်ရည်ကိဟာလေးဖြစ်လာရတာလက်တွေ့သာတကားပါပဲ။ဒုတိယအဆိုကတော့တဦးနဲ့တဦးနားလေသဘောပေါက်ဖို့ပါပဲ။အရေးကြီးဆုံးကတော့တဦးရဲ့စိတ်မချမ်းမြေ့မှုကိုတဦးကနားလေလက်ခံနိုင်ဖို့ဖြစ်ပါတယ်။ဥပမာပြရရင်ကျွန်တော်တို့မိသားစုရဲ့စိတ်မချမ်းမြေ့ဖြစ်ခဲ့ရမှုပဲဖြစ်ပါတယ်။တချို့အယူအဆဟောင်းတွေကစိတ်မချမ်းမြေ့မှုကိုတ ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအဆောက်အအုံကိုတော့ဒ ွယ်လေးရှိတတ်ကြပါတယ်။တကယ်တော့စိတ်မချမ်းမြေ့စရာတွေကိုကိုယ့်ဘာသာပဲကိုဖန်တီးယူတတ်ကြသလိုဖြစ်နေပါတယ်။တကယ်တော့စိတ်မချမ်းမြေ့တာဟာလူသားတွေတွေးတောခံစားမှုပဲဖြစ်တယ်။ခံစားနေရတာကိုရုပ်လုံးဖော်လိုက်တာပဲဖြစ်ပါတယ်။ကျွန်တော်ကိုကျွန်တော်ပြန်ဆန်းစစ်ကြည့်တဲ့အခါမှာတော့ကျွန်တော်လူရင်ဆန္ဒတွေမပြည့်လေတိုင်းစိတ်မချမ်းမြေ့ဖြစ်ခဲ့ရတာကိုတန်အံ့တော်ပြန်တွေ့ရလေဖြစ်လာပါတယ်။တကယ်လို့ကျွန်တော်ချစ်သူကကျွန်တော်ကိုဂရုမစိုက်ရင်ကျွန်တော်စိတ်ဆင်းရဲရပါလိမ့်မယ်။တကယ်လို့ကျွန်တော်မျှော်မှန်းထားတဲ့ပန်းတိုင်စီမရောက်ခဲ့ရင်ကြဆုံးမှုအတွက်ကျွန်တော်ဒေါသပါလိမ့်မယ်။လူရင်ထက်ပိုရခဲ့ရင်ပျော်ရွှင်နေပါလိမ့်မယ်။တကယ်လို့ကျွန်တော်လိုချင်တာမရခဲ့ရင်တော့စိတ်ဆင်းရဲနေပါလိမ့်မယ်။ဒါတွေဟာမိမိအတ္တအတွက်ဆန္ဒပြည့်လို့မှုတွေပဲဖြစ်ပါတယ်။ဒါပေမဲ့အခုတော့အတ္တအတွက်ဆန္ဒတွေကိုနီးလည်းမကြဘူးလို့ကျွန်တော်မြင်လာပါတယ်။ကျွန်တော်တို့သားလေးနဲ့ပတ်သက်ပြီးကျွန်တော်တို့ဇနီးမောင်နှံစိတ်မချမ်းမြေ့ဖြစ်နေကြတာနဲ့သားလေးကိုကူညီစရာရောက်ပါမလား။သားလေးကကောဒုက္ခိတဘဝကလွတ်မြောက်သွားပါမလား။ဘကယ်ဒီအခြေအနေကိုလက်ခံပြီးမိမိအတ္တအတွက်သာမကသူတစ်ပါးအကျိုးကိုပါဆောင်ရွက်ကြရပါမယ်။ကျွန်တော်တို့လက်လန်းမိမိတဲ့ကလေးအဖြစ်အဆုံးအဖြတ်မပေးသင့်ပါဘူးဆင်းရဲနေသူတွေတတိပြုရမှာကစိတ်ချမ်းသာနေသူတိုင်းအမြဲတမ်းကြိုးစားရုန်းကန်နေကြသူတွေကြီးဖြစ်တယ်ဆိုတာပါပဲအမြဲတမ်းကြိုးစားနေသူတိုင်းညှင်းဝှက်သွားရုံမရှိပါဘူးတနည်းအားဖြင့်ပြောရရင်ကြိုးစားရုန်းကန်နေရင်ကျွန်တော်တို့ရဲ့ပြောင်းလဲနိုင်စွမ်းနဲ့ထိထိရောက်ရောက်ဆွမ်းဆောင်နိုင်အားတွေတိုးပွားလာပါလိမ့်မယ်ဒုက္ခကိုရင်မဆိုင်ပဲရှောင်ပြေးနေမဲ့အစားရင်ဆိုင်တိုက်ခိုက်ရင်ကျွန်တော်တို့လူအင်ဆန္ဒတွေကိုပုံဖော်နိုင်မဲ့အပြင်ပန်းတိုင်စီရှောရှောရှူရှူရောက်ကြပါလိမ့်မယ်ဒီအကြောင်းအရာလေးကိုဒုက္ခိတဘဝကနေပြန်လည်ရှင်သန်လာတဲ့ရောင်းခါလေးရဲ့ဖခင်ကပြောကြားခဲ့တာပဲဖြစ်ပါတယ်။ဘဝအသက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်အသက်တာအတွက်နားဆင်စီချင်ပါတယ်။လင်းစေဆိုတဲ့လူငယ်လေးတယောက်ဟာဘဝအတွက်အခက်ခဲဆုံးဆောင်းပွဲကိုဖြေဆိုဖို့ပြင်ဆင်နေခြင်းဖြစ်တယ်။ရှင်းနေဖြစ်အရေးအချင်းစာမွေးပွဲကိုတနေကုန်ဖြေဆိုရမှာဖြစ်တဲ့အတွက်ပြင်ဆင်တဲ့အနေဖြင့်မေးနိုင်ချေရှိတဲ့မေးခွန်းများကိုရေးချပြီးအဖြေမရမချင်းမနာမနေစ조사လေ့လာနေပါတယ်။စာမွေးပွဲစစ်ဆေးတဲ့နေ့မှာတော့သူကောင်းစွာပဲအောင်မြင်ခဲ့ပါတယ်။ဘာကြောင့်လဲဆိုရင်သူ့ကိုယ်သူကြိုတင်စစ်ဆေးထားပြီးဖြစ်လို့ပဲဖြစ်ပါတယ်။ရှင်ဘောလူကလည်းကျမတို့နဲ့သက်ဆိုင်တဲ့အကြောင်းအရာတစ်ခုကိုကောရိန္သုအသင်းတော်ကိုပြောခဲ့ပါတယ်။တန်ရှင်တော်ပွဲတော်မင်္ဂလာကိုဝင်ရောက်ဖို့ရန်အတွက်လူတိုင်းကိုယ့်ကိုယ်ကိုစစ်ကြောရမယ်လို့ကောရိန္သုဩရစာပထမဆောင်ခန်းကြီး7အငယ်28မှာတို့ဖြစ်၍လူတိုင်းကိုယ့်ကိုယ်ကိုစစ်ကြောစေဆိုတဲ့အချက်ကိုဖော်ပြထားပါတယ်။ဘလို့အပြစ်ပဲဖြစ်စေဘလို့မေတ္တာတရားခေါင်းပါမှုပဲဖြစ်စေဘလို့မုန်းတီးမှုပဲဖြစ်စေဝန်ချတောင်းပန်ခြင်းပြုပြီးမှပွဲတော်မင်္ဂလာဝင်ဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်ခရစ်တော်ဘုရားရဲ့နောက်တော်လိုက်တပည့်များအနေနဲ့ကျမတို့ဟာဘုရားသခင်ကို 心灵吸引看不见大王系列对账没批罢了。各个个不如试试没来苏拉过教养的库伯马去看比沙皮奶马了。不是马乌索啊马路哈皮哈特肯定都是马路过七家破壁路上的吧的啦。就这样这个啊家呀面前皮哈特肯定路路过红看不就是阿托尼吧的啦苏拉过试试呀马批罢了。林西哈三木伯对变身不各个个就等四四木比的路这马路来各位年在大国皮亚的肯但不偏美四四木对各个个四四他呀马皮巴的各个个四四奶木对新的楼马一千的年木亚西部皮巴的虽然可能看你设立应该的马但潘东耶稣嘎等到新的楼部班间的细节呢皮亚的肯我用几家咯我过来用几家咯ကဘာကျော်ပြတိရှာတရားဟောဆရာကြီးကစိတ်ညင်သက်ခြင်းဆိုတာပြင်ပအခြေအနေညင်သက်မှုများကြောင့်ဖြစ်ပေါ်လာတာမဟုတ်ပဲပူပန်ခြင်းကင်းတဲ့နှလုံးသားကြောင့်သာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောဆိုထားတာကိုတွေ့ရပါတယ်လူအယောက်တရားမှာတင်းတို့စိတ်နှလုံးပူပန်ခြင်းမရှိစေနဲ့ဆိုတဲ့စံမိုက်ကိုဖတ်တဲ့အခါမှာ96ယောက်ကပူပန်ခြင်းဆိုတဲ့စကားလုံးကိုသာအလေးအနက်ပြုကြတာကိုတွေ့ရပါတယ်တကယ်တော့ဒီစံမိုက်မှာအလေးအနက်ပြုရမယ့်စကားလုံးကစိတ်နှလုံးပဲဖြစ်ပါတယ်စိတ်နှလုံးကိုအမြဲတမ်းတည်ငြိမ်အေးချမ်းမှုနဲ့ပတ်ရစ်ထားရမယ်။နှလုံးသားတကားဝမှာဒုက္ခပြဒနာတွေတိုးဝင်တိုက်ခိုက်ချိန်မျိုးမှာတော့ငြိမ်ဝတ်နေရမယ်လို့ဆိုထားပါဗျ။ဆရာကြီးရဲ့စကားများကကျမတို့အတွက်စင်ကျင်စဉ်းစားဝေရာဖြစ်လာပါဗျ။ကိုယ့်ရဲ့ခွန်အားအစွမ်းစားဖြင့်ခရစ်တော်ရှင်ကိုပိုမိုသိကျွမ်းဖို့အားထုတ်ရမယ်အစားဘဝရဲ့ဒုက္ခပြဒနာများကိုရှောင်ရှားနိုင်ဖို့အတွက်သာစွန့်ရင်များကိုအသုံးချနေသလားဆိုတာကိုစင်ကျင်မိပါဗျ။အဲ့ဒီလိုသာဆိုရင်တော့ဘဝအတ္တတာဟာစိတ်ရှုပ်ထွေးမှုနဲ့အရှုံးများနဲ့ပဲရင်ဆိုင်ရမှာဖြစ်ပါတယ်။ရှင်ဟန်ခရင်ခန်းကြီး16အငယ်33မှာသင်တို့သည်လောကဤဆင်းရဲဒုက္ခကိုခံရကြလိမ့်မည်။သို့တော်လည်းမစိုးရင်ကြနဲ့ငါသည်လောကကိုအောင်ပြီ။ဖျားသခင်ရဲ့အာယုံပြုသူများအတွက်ဖျားရှင်ကငြိမ်သက်ခြင်းစိတ်ကိုပေးမှာဖြစ်ကြောင်းပြောပြပါစေ။